ရင်တို့ကမန္တလေးတိုင်းမိထီလာမြို့မှာဖြစ်ခဲ့တဲ့အကျန်းဖက်စူပူပြိပက္ခတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေလူများပြားကိုဖမ်းဆီးထားပြီးမကြခင်မှာရုံးထုတ်စစ်ဆေးဖို့စီစဉ်နေတဲ့အကြောင်းတင်ပြပါမယ်။လူသေးဆုံးမှုတွေအိုးအိမ်ဆောင်တွေပျက်စီးဆုံးရှုံးမှုတွေအကြီးအကျယ်ကြုံခဲ့ရပြီးတဲ့နောက်ဒုက္ခရောက်ခဲ့ရသူတွေကတော့ယာယီခိုးလွန်ရာစခန်းတွေမှာနေထိုင်နေရခြင်းဖြစ်ပါတယ်။မိထီလာမြို့ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုအောင်လူဦးကဆက်ပြီးတော့အပြည့်စုံပြောပြမှာပါရှင်။
မကြာခင်တုန်းကဒုထွက်တန်ရုံတက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတာဝန်ရှိသူတွေဖြစ်တန်တရားရှိတဲ့သူတွေကိုအာဏာပိုင်တွေကဖမ်းဆီးထားပြီးအစောဆုံးဒီသတင်းပတ်တဲ့ရုံးတင်စစ်ဆေးတော့မှာဖြစ်တဲ့အကြောင်းမိထီလာတရားရုံးကပြောပါတယ်ဖမ်းဆီးထားတဲ့လူတွေက40ကျော်ကိုတော့အခုခါအာဏာပိုင်တွေကစူပူမှုတွေနဲ့ဆက်နွယ်တဲ့အမှုတွေနဲ့ရုံးတင်စစ်ဆေးသွားဖို့စီစဉ်နေတာလို့လည်းမိထီလာမျိုးကတရားရေးဝန်ထမ်းတူကပြောပါတယ
်ဟုတ်ရဲ့အတွက်ကတော့စစ်တပ်ဦးလောက်ရင်နေရတာလေစစ်တပ်မှုယူသားတယ်လူက40တရားအော်ဒါတို့တွေတို့ကမှဒီမှာတို့ကတရားဆက်ဖွဲ့ကြီးမဟုတ်ဘူးလေရုံးတင်တဲ့ဟာတော့ပဲပေါ့နော်စမန်ယူထားတာလေဆိုတော့တို့ကနေဟိုအနေကနေပြီးတော့စပြီးရမန်ယူတာပေါ့နော်22ရက်နေ့ကစပြီးတော့ရမန်ယူတာလေ17ရက်နေ့ပြီ
မိထီလာမြို့မှာဈေးရောင်းသူနဲ့ဈေးဝယ်သူကြားစကားများရာကပြပခတ်တွေကြီးထွားလာရမှာတော့အနီးအနားမြို့တွေသာမကဘကိုးတိုင်းအနောက်ဘက်ခြမ်းကမြို့တော်များများထိပါပြန့်နှံ့နေတာပါဒီအတွက်လဲပြဿနာတွေအစပြုခဲ့တဲ့ရွှေဆိုင်ကဝန်ထမ်း3ဦးကိုပါဖမ်းဆီးထားပြီးမနေ့ဖန်မှာရုံးထုတ်ဖို့စီစဉ်ထားတယ်လို့မိထီလာမြို့ကတရားရုံးဝန်ထမ်းကပြောပါတယ
်ရွှေဆိုင်ကလူ3ယောက်ပေါ့ပါတယ်ပါတာကသူတို့ကိုမနေ့ပြန်ထိရမယ်ယူထားတယ်9ရက်နေ့ထိ
သူထွက်တန်ရုံစူပူမှုတွေမိထီလာမြို့နယ်အနီးအနားဒေသတွေကိုပါပြန့်နှံ့ကြီးထွက်လာရကအစိုးရကတော့အရေးပေါ်အခြေအနေကြီးညာပြီးအခြေအနေကိုထိန်းသိမ်းနေတာပါဒီနောက်မှာတော့စစ်တပ်ပါဝင်လူကြိုရေးတပ်ဖွဲ့ဝင်တွေစောင့်ကြံ့မှုအောင်မိထီလာမြို့ရဲ့အခြေအနေဟာတည်ငြိမ်မှုရှိနေပြီလို့အစိုးရပိုင်းသတင်းစာတွေကဖော်ပြပါတယ်မိထီလာမြို့ကတယောက်ကတော့အခြေအနေတွေဟာပုံမှန်ပြန်ဖြစ်စပြုလာနေပေမဲ့ဒေသခံတွေကြားစိုးရိမ်မှုတွေကတော့လွှမ်းမိုးနေသေးပဲလို့ပြောပါတယ်
မိကြီးလာချင်းနေရတော့တို့တက်မတော်ဘက်ကကားရတယ်ညာပိုင်းနေသလိုချင်းဟိုပါပေါ့လုံချိုရေးနေနဲ့ပတ်တော့ပတ်တယ်ကျွန်တော်တို့ရက်ကွက်မှာရှိတဲ့လူတွေကလည်းကိုယ့်ရက်ကွက်မှာကိုယ်လမ်းထိပ်မှာကိုယ်တော့စောက်နေကြတယ်ဒါပေမဲ့တို့ကချင်းလူတွေစောက်ကုန်မပြီးတော့ဘူးရက်ကွက်တရက်ကွက်လမ်းထိပ်တစ်ထိပ်ကို3ယောက်3ဦးလုံးတော့ပဲစောက်ဝင်ပေးတာတယ်တော့တဲ့အချိန်ဒီမှာတော့စိတ်ချအချိန်တွေတော့ပြောလို့ရတယ်ပေါ့နော်အခုဟိုပါပေါ့ဒါတက်မတော်သားရင်လည်းအကုန်လုံးစောက်ကြပြီးတော့ဈေးလိုက်ဆိုတော့ပြန်တော့ဖွင့်တော့ဖွင့်နိုင်ပြီပေါ့ဒါပေမဲ့တို့လူတွေကတော့တိတ်ပြီးတော့ဟိုလိုပေါ့တော့ရင်စိတ်လေးတော့လည်းကြံ့နေနေတယ်ဗျ
ဖြစ်ပွားခဲ့တဲ့သူထွက်တန်ရုံပြိပခတ်တွေအတွင်းမှာတော့အစ္စလမ်ဘာသာဝင်အများစုပါဝင်လူပေါင်း43ယောက်သေဆုံးပြီး1000ကျော်ထိခိုက်ဒဏ်ရာတွေရခဲ့ကြတာပါအစ္စလမ်ဘာသာဝင်တွေရဲ့ဗလီချောင်းတွေပါဝင်အဆောက်အဦနဲ့အိုးအိမ်များပြားလဲပျက်စီးဆုံးရှုံးခဲ့တဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်တက်ခိုက်မှုတွေအတွင်းအိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့မွတ်စလင်အများပြားကတော့မိထီလာမျိုးကယာယီခိုးလွန်ရာစခန်းတွေမှာနေထိုင်နေကြရဆဲဖြစ်ပြီးပြည်ရင်းပြည်ပကအကူအညီထောက်ပံ့နေနဲ့နေထိုင်နေကြရတာပါဒုက္ခသည်တွေနဲ့မြို့ကနေချဆိုးရိမ်မှုတွေရှိနေစေဖြစ်တာကြောင့်လဲလွန်ကျွေးအာဏာပိုင်တွေကဒုက္ခသည်တွေကိုအနီးကပ်စောင့်ကြပ်နေရတယ်လို့စေနာဝင်နဲ့အကူအညီပေးနေတဲ့မိထီလာမျိုးကံကပြောပါတယ
်ဒုက္ခသည်စကန်6ခုဖွင့်လာတဲ့ခဏဒုက္ခသည်စကန်6ခုမှာလဲသူအစ္စလာမ်ဘာသာဝင်တွေအကုန်လုံးဒီနောက်ကလူတွေပဲရှိတော့ရှိပါနောက်ပြီးတော့တချို့မှာတချို့မြို့တွေဟိုဟာရက်ဟိုမြို့ထဲမှာကြံပြီးတော့ရက်ကွက်နေသူလေးတွေမှာကြံနေတယ်ကြိုးကြားအစ္စလာမ်ဘာသာဝင်တွေကိုလဲဒီပေါ်တက်ပေါ်ဟာရဲတပ်ဖွဲ့ဝင်နေတယ်ရက်ကွက်ကဒီว่าโอ้โอ้โชยอภัยเนี่ยปาบิโดมาไล่ပြီးတော့တို့မင်းတို့အိမ်ဒီမှာနေခွင့်မပေးသေးဘူးဗောမင်းတို့ဒီနေ့ရောက်ဆိုပြီးတော့ไล่လံပြီးတော့ပြန်ပြီးခေါ်တော့ပြီးတော့တို့ဒုက္ခရဲ့စကံပြန်ပို့တဲ့ဟာတွေလည်းရှိနေသေးတယ်ဘူးဟုတ
်မိထီလာမျိုးကပရိပခတ်တွေရဲ့ရိုက်ခတ်မှုတွေကြုံခဲ့ရတဲ့ရန်ကုန်မြို့မှာလည်းတိုက်ဆိုင်ဆိုင်အစ္စလမ်ဘာသာရေးကျောင်းတစ်ခုမီးလောင်ပြီးကလေး73ယောက်ထိသေဆုံးခဲ့တဲ့အတွက်လုံခြုံရေးတွေတိုးမြင့်ချထားခဲ့ရတာပါဒီမတိုင်မီမှာလည်းဘာသာရေးအခြေခံနဲ့စူပူမှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မှုတချို့ရှိခဲ့တဲ့အတွက်အာဏာပိုင်တွေကမြို့ကန်တွေကိုလုံခြုံရေးအတွက်သတိရှိချဖို့နှိုးဆော်ထားတဲ့အကြောင်းရန်ကုန်မြို့ကစာရေးဆရာမောင်သွေးတစ်ကပြောပါတယ
်ကိုရက်ကွက်ကိုယူဆိုတာကတော့ရင်းတော့ကျွန်တော်88တုန်းကလူပဲပေါ့ဗျာကိုလမ်းမှာကိုလုတ်တဲ့ခါကျတော့လူစိမ့်လူစိမ့်ဝင်လာရင်လည်းသိရပေါ့ဗျာဆိုတော့တောင်းယူပါဆိုတော့ဘယ်နဲ့ပေါ့ဟိုပရက်ရှာပေးတဲ့သဘောမျိုးတော့မဟုတ်ဘူးညာတော့အပြင်ကိုရက်ကွက်တွေကိုညာပဲကိုပေါ့ဗျာအဲလိုယူဖို့ပေါ့ဗျာယူရတဲ့မလူသားတက်ပြတိုင်းမဖြစ်ဘူးပေါ့။နောက်ညာကြီးတောင်လူစိမ့်ဝင်လာရင်လည်းသိတယ်ပေါ့ဗျာ။ဆိုပြီးတော့ဒါအကျိုးတင်ကာကွယ်တဲ့သဘောပဲကြ
။ရန်ကုန်48လမ်းမီလာမှုနဲ့ပတ်သက်လို့တာဝန်ရှိသူတချို့ကတော့ရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းနေပြီးရန်ကုန်တိုင်းအစိုးရကတော့အဖွဲ့ဝင်9ဦးပါဝင်တဲ့စုံစမ်းစစ်ဆေးအဖွဲ့တစ်ဖွဲ့ဖွဲ့စည်းခဲ့တာပါ။အလားတူမိထီလာမျိုးကစူပူမှုတွေနဲ့ပတ်သက်လို့လည်းလုံခြုံရေးနဲ့နေဆက်ရေးဝန်ကြီးဗိုလ်မှူးကြီးအောင်ကျော်မျိုးဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တစ်ယောက်ကိုဖွဲ့စည်းထားပါတယ်ခင်ဗျာ။